မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတဲ့အပေါ်ဆန္ဒပြဆန့်ကျင်တဲ့အနေနဲ့မြန်မာအစိုးရ website တွေကိုမနေ့တုန်းကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ hacker တွေကမြန်မာနိုင်ငံမှာတရားမျှတမှုရရှိစေဖို့အခုလိုတိုက်ခိုက်ရတာလို့ပြောပါတယ်မြန်မာ hacker များဆိုပြီးဖွဲ့စည်းထားတဲ့အဖွဲ့ရဲ့ Facebook စာမျက်နှာမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းတရားမျှတမှုအတွက်တိုက်ပွဲဝင်နေတယ်လို့យေတာထားတာပါဒီလိုလို့တာကအစိုးရ website တွေရှေ့မှာလူများစုဝေးဆန္ဒပြတဲ့သဘောလိုပဲဖြစ်တယ်လို့လည်းយေတာထားပါတယ်စစ်တပ်အုပ်ချုပ်ရေး website တချို့ဖောက်ထွင်းဝင်ရောက်ခံရကြောင်းလည်းနိုင်ငံပိုင်မြန်မာအလင်းသတင်းစာကဖိုတိုနေ့ကအတည်ပြုပြောကြားထားတာပါမနေ့က website တွေကိုထွန်းဖောက်တိုက်ခိုက်ခဲ့တဲ့အနေအထားအရသိပ္ပိထိခိုက်မှုမရှိသေးပေမဲ့တတိပေးလိုက်တဲ့သဘောဖြစ်နိုင်တယ်လို့ Australia နိုင်ငံ RMIT တက္ကသိုလ် Cyber လုံခြုံရေးကျွမ်းကျင်သူပညာရှင် Matt Warren က AFP ကိုပြောပါတယ်။ 68 မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်အပါအဝင်အာဏာသိမ်းမှုကိုစန့်ကျင်တဲ့သူတွေက CDM အမှုနီးနဲ့အာဏာဖီဆန်းရမှာ IT နည်းပညာနဲ့ဘဏ်လုပ်ငန်းဆိုင်ရာလိုမိမိတက်ကျွမ်းတဲ့အတတ်ပညာတွေကိုအသုံးချဖို့စော်ဩနေချိန်မှာမြန်မာ hacker များအဖွဲ့ကအခုလိုတက်မတော်ရဲ့ website တွေကိုတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။